ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမီအောင်လာရဲ့ရှေ့ရကြအိန္ဒိယနိုင်ငံခီးစင်မှာနိုင်ငံနယ်စပ်ဒေသကလက်နက်ကန်အဖွဲ့တွေအရေးအလေးထားဆွေးနွေးနိုင်ွယ်ရှိတယ်လို့အိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံရဲ့ပိုလန်မှစီမံကိန်းပေါ်တန်ပြန်ဆောင်ရွက်တာတွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးယူအေမြန်မာပိုင်းသတင်းကကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတက်မတော်ချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယနိုင်ငံကိုဒီလ9ရက်နေ့ကစတင်ရောက်ရှိပြီး14ရက်နေ့မှာတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်နာရင်ဒရာမိုဒီကာကွယ်ရေးဝန်ကြီးအာရွန်ဂျိုက်လီအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအာဂျစ်ဒိုဗာလိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဒီခီးစဉ်မှာအိန္ဒိယနိုင်ငံအစိုးရဘိုင်းကခေါင်းဆောင်တွေအဖြစ်အိန္ဒိယတက်မတော်ကြီးရေလီဦးစီးချုပ်များကော်မတီဥက္ကဋ္ဌနဲ့လည်းတွေ့ဆုံပြီးမြန်မာနိုင်ငံတက်မတော်နှစ်ခုအကြားချစ်ချင်းရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးဖို့ရှိတယ်လို့အကြီးစားဆက်မှုလုပ်ငန်းတွေကိုလည်းတွားရောက်ဖို့ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံနယူးဒေလီကမြန်မာရေးလှုပ်ရှားသူဦးမျိုးထွန်းကတော့ဒီခီးစဉ်မှာမြန်မာနိုင်ငံနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအရေးကိုလည်းအလေးထားဆွေးနွေးဖို့ရှိကြောင်းသုံးသပ်ပါတယ
်။အိန္ဒိယမြန်မာနိုင်ငံနှစ်ခုလုံးပေါ်မှာအခြေစားပြီးလှုပ်ရှားနေတဲ့အခွေအပါလိမ့်မယ်ဆင်းတယ်ဒီနာမည်သက်ပြောရင်တော့တပည့်တူပြီးနာကြောက်ဖြစ်နေတယ်ဗျာတော့ဆိုတော့ဒီဟာအရေးကြီးတယ်လို့ကျွန်တော်မြင်လာတော့အခုမကြသေးခင်ကဒီ UNSC စီးလေးမှာဒီရန်လေတောင်စီရေးဖွဲ့တွေကြတာလို့ပါတယ်နော်ကျွန်တော်ဒီဟိုကုတီတို့ဘာလဲဝန်ကြီးတောင်းတာကြီးရှိလာတယ်ဒီကိစ္စမှာဒီမာစစ်တဲ့အနေနဲ့ဒီဗမာစစ်တဲ့ခေါင်းဆောင်ဘိုင်းအနေနဲ့လည်းကောင်းကင်ကြီးဖြစ်လာတယ်ခင်ဗျာကောင်းကင်ကြီးဖြစ်လာတော့အခုဒီကြီးရင်မှာကျွန်တော်နေရာတော့အဲ့ဒီကိစ္စလေးထည့်ဆင်းနေလိမ့်မယ်ခင်ဗျာ
ဒီလ3ရက်နေ့ကလည်းစကိုင်းတိုင်းဒေသကြီးအထက်ပိုင်းတမူးဒေသမှာခုအောင်းနေတဲ့အိန္ဒိယနိုင်ငံကကပဲလက်နက်ကိုင်တွေကိုရှင်းလင်းရေးအတွက်မြန်မာနိုင်ငံအမျိုးသားလွတ်တော်မှာဆွေးနွေးခဲ့တာပဲရှိပါတယ်။အိန္ဒိယအစိုးရနဲ့မြန်မာတက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့အစည်းအခြားအရေးတကြီးဆွေးနွေးနိုင်တဲ့အချက်ကိုလည်းဦးညိုထွန်းကအခုလိုပြောပါတယ်။
ကျွန်တော်ပြန်လာတော့အခုတရုတ်ကလုပ်နေတဲ့ဒီ one day one group ကအိန္ဒိယကဒီပြည်မှာကြီးရောအကျိုးရှိဖို့ကြိုးစားနေလို့ခင်ဗျာ။ကြိုးစားနေလို့ကျွန်တော်ပြောဒီထဲမှာမပါနိုင်ဘူးနော်။အဲ့မှာလေဒီပါကစ္စတန်နဲ့အဲဒီတရုတ်နဲ့ပေါင်းပြီးတော့ဒီကောဟိုအီကော်နော်မစ်ကလေးတွေဆိုလေစီးပွားရေးအင်္ဂါမှာကြီးအစီအစီဒီဒေါ်လာဘီလီယံပေါင်းများပဲအောက်ဆုံးကုန်ကြခံပြောင်းမှာပေါင်းမှာဆိုတော့အဲ့ဒါကပြည့်ရဲ့ကကက်ရှီယာဘာမှပြဿနာလို့ပြောရအဲ့ဒီပြဿနာလို့ပြောဖြစ်တဲ့တယ်လို့ပြောချင်အဲ့တော့ကြောင့်လေဒီ one day one group ပါဒီဓမ္မအစိုးရဆက်လက်ဝင်ပါမတော့အင်ဒီယာစုကဆွေးနွေးကြည့်ရတာလေဒီကိစ္စနဲ့မှာဖြစ်တော့ဖြစ်နိုင်ပါတယ်
အိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာတော့တရုတ်နိုင်ငံကမြန်မာပြည်ကိုမဟာဗျူဟာမြောက်ထိုးပေါက်လာမှုကိုတံပြန်ဖို့အတွက်စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနိုင်ကြောင်းဒါဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မဲ့ ETISCON ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်နိုင်ကြောင်းကြေညာဖော်ပြကြပါတယ်တရုတ်နိုင်ငံအခြေစိုက်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကတော့မြန်မာအစိုးရဟာအင်အားကြီးတဲ့နိုင်ငံအကြားမှာသတိထားဆောင်ရွက်ဖို့လိုအပ်ကြောင်းထောက်ပြပါတယ်
အင်းလည်းနဲ့တရုတ်ကဟိုတင်မကပြီးွားပြိုင်ဆိုင်မှုတွေတော့ရှိပါတယ်ချက်သူတင်ကိုတလောကလုပ်တဲ့အဲပိုလန်မှာဒီဖိုရမ်ကိုအိန္ဒိယကအစ်စ်နဲ့အရာရှိရဲ့ဆက်တယ်လေသဘောကတော့သူတို့ကိုမကြည့်နဲ့တာကိုပြောပြလာပေါ့အဲ့တော့ကျမတို့ဗမာပြည်လေတရုတ်နဲ့ဆက်ဆံရေးတွေစိတ်ကောင်းလာတဲ့ဟောက်မှာဒီ NLD အစိုးရကအခုချင်းအနောက်နိုင်ငံအစိုးရတွေကလည်းကျတော့နိုင်ခိုက်တာပြောရတယ်လူစုနဲ့ပတ်သက်လို့ရိုးစီကနဲ့ပတ်သက်အဆုံးပေါ့ရနော်အဲ့တော့အိန္ဒိယအနေနဲ့ကလေသူကအရှိမျော် policy အရာသူကဒီအာရှနိုင်ငံတွေကိုစီးယုံမှဖြစ်တာဟုတ်အဲ့ဒီအတွက်ဗမာပြည်ကိုစီးယုံတာအဲ့အိန္ဒိယကအဲ့လိုစီးယုံလာတဲ့ဟာကိုဟိုတရုတ်နဲ့ဟိုမျက်နှာပြတ်မခံနိုင်တဲ့အိန္ဒိယနဲ့လည်းဆက်ဆံရေးကောင်းမှုလို့ပဲ
လောလောဆယ်ဘူတန်အိန္ဒိယနိုင်ငံစစ်ကင်းနဲ့တရုတ်နိုင်ငံတိဘက်သုံးနိုင်ငံနယ်စပ်ဒေသမှာအိန္ဒိယနဲ့တရုတ်စစ်တပ်အကြားပြင်းထန်မှုတွေဖြစ်နေတာဟာလည်းသတိထားစရာအချက်ဖြစ်သုံးသပ်ပါတယ်ချစ်ကြည်ရဲ့ခီးစဉ်ဖြစ်လာရောက်တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ခေါင်းဆောင်နဲ့မြန်မာတက်မတော်ကိုစလဲအဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတော့ဗုဒ္ဓဂါယာနဲ့ဘယာနတိမြို့တွေကိုသွားရောက်ခဲ့တယ်လို့ဂူဂျရတ်ပြည်နယ်အမဒါဘတ်မြို့ကိုလည်းသွားရောက်ခဲ့ပါတယ်။ဒီကိုစလဲအဖွဲ့မှာကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးဆိုးထုတ်ကာကွယ်ရေးဦးစီးချုပ်ယုံကတက်မတော်ရာရှိကြီးတွေနဲ့အတူမြောက်ပိုင်းတိုင်းစစ်ထဏာချုပ်စစ်တိုင်းမှုအနောက်မြောက်တိုင်းစစ်ထဏာချုပ်စစ်တိုင်းမှုတို့လိုက်ပါခဲ့ကြပါတယ်။